အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပေါ်နေတဲ့စစ်ပွဲဟာတည်တည်ထိခိုက်မှုတွေနဲ့ထိခိုက်ပျက်စီးမှုတွေများလာနေတယ်လို့အာဖဂန်ဆိုင်ရာကုလအထူးကိုယ်စားလှယ် Liberal Alliance ကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောပါတယ်
။ In the past weeks, the war in Afghanistan has entered a new, deadlier and more destructive phase.
လုံခဲ့တဲ့တရင်ပတ်တွေထဲမှာအာဖဂန်စစ်ပွဲဟာတည်ဆုံးမှုနဲ့ပျက်စီးမှုပိုများတဲ့အဆင့်တစ်ထဲကိုဝင်လာပြီးဖြစ်ကြောင်းနဲ့တာလီဘန်တွေဟာဂျုံနဲ့ဒလိုင်လာတွေအကန့်မှာခြေလက်ဒေတာတွေကိုတင်ပိုက်ဖို့လုပ်ခဲ့တယ်လို့နေနေတော်များများကိုတင်ထားနိုင်ခဲ့ကြောင်းနဲ့ဒီလိုလုံနိုင်ညာကလည်းမြို့ကြီးတွေကိုတိုက်ခိုက်ဖို့စလုပ်နေပြီလို့လုံခြုံရေးကောင်စီကိုတောက်ကြနေမှာပြောပါတယ်။အာဖဂန်နိုင်ငံရေးပြဿနာအဖြေရှာဖို့တာလီဘန်တွေရဲ့ဂရုကဝတ်တွေအတွက်လည်းဒီမှာကမေးခွန်းထုတ်ပါတယ်။ညှိနှိုင်းမှုနဲ့အဖြေရှာဖို့ဒီကြိုးရမ်းလုပ်မယ်ဆိုရင်အရသာတည်တည်ဒဏ်ရာရမှုဘယ်လောက်များမှာမဟုတ်ဘူးလို့လည်းပြောပါတယ်။အာဖဂန်နိုင်ငံကနေအမေရိကန်နဲ့ညီတော်မဟာမိတ်တပ်ဖွဲ့တွေထွက်ခွာနေတဲ့မကြသေးခင်လပိုင်းအတွင်းတာလီဘန်တွေကအာဖဂန်အစိုးရတပ်တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါ။အာဖဂန်ဆိုင်ရာကုလသမဂ္ဂတာမတ်ကြီးကလည်းအာဖဂန်ကပ်ဆိုင်နဲ့အခြေအနေမရောက်အောင်အရေးယူဆောင်ရွက်ပေးဖို့တိုက်တွန်းခဲ့ပါတယ်။